ထိုင်းမြန်မာနယ်စပ်ကရွှေပြောင်းလုံသမားတွေရဲ့ဒီမိသားစုဝင်ကလေးတွေကိုမြန်မာအတန်းပညာသင်ကြားပေးတဲ့ကျောင်းတွေမှာအခက်အခဲတွေရှိနေစေဖြစ်ပေမဲ့လည်းမြန်မာနိုင်ငံကတက္ကသိုလ်ဝင်တဲ့စာမေးပွဲအောင်မြင်တဲ့အရေးအတွက်ကတော့ပိုပြီးတော့များလာတယ်လို့ထိုင်းနိုင်ငံဒီမဲဆောက်မြို့မှာဖွင့်ထားတဲ့မြန်မာစာသင်ကျောင်းတာဝန်ရှိသူကပြောပါတယ်မြန်မာနိုင်ငံကနေပြီးတော့ထိုင်းနိုင်ငံဘတ်ချံမှာတွားပြီးတော့အလုပ်လုပ်နေတဲ့မိသားစုဝင်တွေအတွက်ဖွင့်ထားတဲ့ရွှေပြောင်းအထက်တန်းကျောင်း၃ကျောင်းကနေပြီးတော့မြန်မာအစိုးရစစ်ဆယ်တန်းစာမွေးဝင်ရောက်ဖြေဆိုခဲ့တာမှာတော့၂၀ရာခိုင်နှုန်းကျော်စာမွေးအောင်မြင်ခဲ့တာပါအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းအထက်တန်းကျောင်းတွေကကျောင်းသားကျောင်းသူတွေဟာမြန်မာအစိုးရစစ်စံမှုဘွဲတွေဖြစ်တဲ့၄တန်း၈တန်းနဲ့၁၀တန်းစံမှုဘွဲတွေကိုကရင်ပြည်နယ်စာစစ်ဌာနကနေဝင်ရောက်ဖြေဆိုခဲ့တာပါ2019-2018ပညာသင်နှစ်အတွက်တက္ကသိုလ်ဝန်ထမ်းစံမှုဘွဲကိုဖြေဆိုခဲ့ရမှာတော့ပြီးခဲ့တဲ့နှစ်ခါတည်းအောင်မြင်မှုရာခိုင်နှုန်းတွေအနည်းငယ်ပိုလာတယ်ဆိုပြီးရွှေပြောင်းကျောင်းအုပ်ဖြစ်တဲ့ဦးကျော်သူရွာကပြောပါတယ
်ဗမာဒေဝကျောင်း၃ကျောင်းပေါင်းမှ121ယောက်အောင်နာက25ယောက်ရာခိုင်နှုန်းတွေကတော့ 20.66 ပေါ့ဒီကနေ့ကစားရင်တော့နည်းနည်းများလာတယ်ဒါပေမဲ့ပြည်ပြည်နယ်နဲ့တွေ့ရင်တော့နည်းနည်းတော့နေသွားတဲ့ပုံစံမျိုးဖြစ်သွားတယ်ပေါ့ကျွန်တော်မက်ကနန်တော့လည်းနည်းနည်းအောင်မြင်မှုရတဲ့ပုံစံမျိုးဖြစ်သွားတယ်ပေါ့ကျွန်တော်တို့ကတော့မလုံလောက်မှုကတော့အဲ့လိုပေါ့အခက်အခဲတွေကတော့အများကြီးရှိတယ်ပေါ့ဆရာအဓိကတော့ဆရာမလုံလောက်မှုပေါ့ဆရာမလုံလောက်မှုနောက်ပြီးတော့ကျွန်တော်တို့ရဲ့ဒီဘက်မှာနေရေးထိုင်ရေးစာသင်တဲ့အခက်အခဲပါညာတွေမှာအများကြီးရှိတာပေါ့
ဂျွန်လာ၂ရက်နေ့ကထွက်တဲ့အောင်စင်းမှာတော့သိပ္ပံဘာသာရဲနဲ့အောင်မြင်ခဲ့တဲ့ရှေ့ပြောင်းကျောင်းသားမောင်ရဲစော်စော်ကတော့အဝေးတင်တက္ကသိုလ်ဆက်တက်ဖို့အတွက်ဆုံးဖြတ်ထားတယ်လို့ဆိုပါတယ်
ကျောင်းသားကျောင်းသားတောက်ဖို့အတွက်ကျွန်တော်ဆက်ဆံစုဝင်အလုပ်နေမယ်အလုပ်လုပ်ပြီးတော့ကျောင်းအဝေးတင်မယ်ကျောင်းလို့တက်ပြင်မယ်ဘာလို့လဲဆိုတော့အိမ်ရဲ့စီးပွားရေးရလည်းရှိသေးတယ်လေအားကြောင့်ကျွန်တော်စီးပွားရေးလည်းရှာရင်လည်းကျွန်တော်ရဲ့တက်လန်းအတွက်လည်းကျွန်တော်ကွယ်လေးတစ်ခုကြားနေတဲ့အတွက်ကျွန်တော်အဝေးတင်တက်မယ်ဟုတ်ကဲ့ဟိုကကျွန်တော်ဒီတိုင်းကိုတက်လာတာ10နှစ်လောက်ရှိပါရဲ့ခင်ဗျာ10နှစ်လောက်ရှိပါပြီကျောင်းမှပဲဒီကျောင်းဟိုစောကျောင်းမှပဲကျွန်တော်စာသင်ပြီးတော့ကြီးလာတယ်စာသင်ပြီးကြီးလာတော့တက္ကသိုလ်ဝင်ခွင့်ဟိုပြည်တွင်းဖြေရမှာဆိုတော့ကျွန်တော်စောကနေပဲပြန်ပြီးတော့ဝင်ဖြေလိုက်တယ်အဲဒါကျွန်တော်ဒီနှစ်အောင်နဲ့ကလေးတွေရဲ့ပညာရေးအတွက်လည်းကျွန်တော်တစ်ဖက်တစ်လမ်းနေပြီးတော့ကျောင်းပြလုပ်ရင်းနဲ့ကျွန်တော်ရဲ့ပညာရေးလည်းမနှောက်နေအောင်ဆိုပြီးတော့နှစ်ဖက်မြောက်ပြီးတော့အလုံးနှစ်ခုလုပ်ပြီးတော့ကျွန်တော်အောင်ဖြေနိုင်ခဲ့တာပေါ့
ထိုင်းမြန်မာနယ်စပ်မှာထိုင်းအစိုးရကအတိမတ်ပြုထားတဲ့ရွှေပြောင်းစာသင်ကျောင်းပေါင်း59ကျောင်းနဲ့ကျောင်းကွဲပေါင်း14ကျောင်းကကျောင်းသားကျောင်းသူပေါင်း13,000ကျော်ရှိရမှာမြန်မာအစိုးရစစ်ဆံမွေးပွဲတွေကိုလွန်ခဲ့တဲ့၄နှစ်ခန့်ကစပြီးစတင်ဖြေဆိုခွင့်ရခဲ့ပါတယ်အခုဆိုရင်ရွှေပြောင်းစာသင်ကျောင်းတွေကအောင်မြင်ခဲ့တဲ့ကျောင်းသားကျောင်းသူတွေဟာနိုင်ငံတကာတက္ကသိုလ်တွေနဲ့မြန်မာပြည်တွင်းကတက္ကသိုလ်တွေမှာပညာသင်ကြားနေကြတာတွေလည်းရှိနေကြပါတယ်ရှင်